မနေ့ကစတင်လိုက်တဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီအစည်းအဝေးမှာမြန်မာအရေးနဲ့ပတ်သက်လို့ရခိုင်ပြည်နယ်ရင်းလူ့အခွင့်အရေးအခြေအနေတွေကိုအတိအကျဆွေးနွေးပွဲရှိတယ်လို့ယူဆပါရယ်။ဒါပေမဲ့မြန်မာအရေးနဲ့ပတ်သက်လို့လူ့အခွင့်အရေးကောင်စီဆုံးဖြတ်ချက်ထွက်မထွက်ဆိုတာကတော့အမိခွန်ထုတ်ဆရာရှိပါရယ်။ဒီအခြေအနေတွေကိုမတ်ခင်ဖြူတွေကစုံစမ်းမေးမြန်းထားပါရယ်ရှင်
။ဖေဖော်ဝါရီ28ရက်နေ့မှာစတင်ကျင်းပတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီ34ကြိမ်မြောက်အစည်းအဝေးမှာမြန်မာရေးဆွေးနွေးတဲ့အခါရခိုင်ပြည်နယ်အတွင်းလူ့အခွင့်အရေးအခြေအနေတွေကိုအတိအကျထားဆွေးနွေးနိုင်ပွဲရှိနေပါရယ်။ပြခဲ့တဲ့လပိုင်းတွေအတွင်းရခိုင်ပြည်နယ်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်းမှာမွတ်စလင်လူနည်းစုတွေအပေါ်နှိပ်စက်ညှဉ်းပန်းမှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်ရှိခဲ့တယ်လို့ဆိုပြီးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်အပါအဝင်ကုလသမဂ္ဂထိပ်တန်းအရာရှိအတော်များများကပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြတာပါဒီလိုအခြေအနေတွေကြောင့်လဲလူခွင့်ရေးကောင်စီမှာဒီကိစ္စဦးစားပေးဆွေးနွေးနိုင်တယ်ဆိုတာကိုခံမှန်းလို့ရတယ်လို့ညီမြချင်းမြန်မာအဖွဲ့ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကပြောပါတယ
် Miss Yan Healy ရဲ့သူ့ရဲ့ mission အပြီးမှာထုတ်ပြန်ကြေညာတဲ့ပြောကြားချက်မှာတော်တော်ပြင်းပြင်းထန်ထန်ပါဝင်နေတာနဲ့ပတ်သက်ပြီးတော့အာရုံစုဆိုင်မှုတွေနိုင်ငံတွေပြည်အနောက်နိုင်ငံတွေကြားထဲမှာအများကြီးရှိလာတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဆွေးနွေးမှုအပြင်းထန်တော့ဖြစ်မှာသိကြပါတယ်ဒီချိန်မှာပဲမြန်မာနိုင်ငံကတကယ့်ကိုအတွင်ကူးပြောင်းမှုကာလကိုဖျက်ဆီးနေပြီလားတရားဥပဒေစိုးမိုးရေးအမှန်တကယ်ရရှိနေပြီလားစစ်ပွဲကိစ္စတွေတရားဥပဒေစိုးမိုးမှုမရှိတဲ့ကိစ္စတွေကိုလည်းမဖြစ်မနေဆွေးနွေးကြမယ်လို့ယုံကြည်ပါတယ်
မြန်မာနိုင်ငံလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂကနေနှစ်စဉ်ဆုံးဖြတ်ချက်ချမှတ်လို့ရှိပေမဲ့လို့ပြီးခဲ့တဲ့နှစ်တုန်းကတော့ NLD ပါတီဦးဆောင်တဲ့ရတအစိုးရသစ်စတင်တာဝန်ယူတဲ့အချိန်ဒီမိုကရေစီပြုပြင်ပြောင်းလဲမှုလှုပ်ဆောင်ချက်တွေကိုစောင့်ကြည့်လေ့လာတဲ့အနေနဲ့မြန်မာရေးဆုံးဖြတ်ချက်ချမှတ်တာတွေမလုပ်ခဲ့ပါဘူးအခုလူခွင့်ရေးကောင်စီအစည်းအဝေးမှာလည်းအလားတူအခြေအနေထပ်ပြီးတော့ဖြစ်နိုင်တယ်လို့ AHRC အာရှလူခွင့်ရေးကောင်စီကရှင်းနေဦးမင်းလွင်ဦးကပြောပါတယ်
resolution ကြနိုင်မှုဆိုတာကတောင်းဆိုတဲ့နိုင်ငံကြီးတော်တော်များများလည်းထောက်ခံမှဒါအဖြစ်မဲ့ကိစ္စဖြစ်တယ်လीအခုကျွန်တော်တို့ EU ဥရောပမှာလည်းခြေပြောင်းနေထိုင်တဲ့လူတွေရဲ့ပြဿနာသူတို့ကိုယ်တိုင်လည်းရင်ဆိုင်ကြုံတွေ့နေရတာဖြစ်တယ်နောက်ပြီးတော့တခါအမေရိကန်နိုင်ငံကလည်းအစိုးရပြောင်းလဲမှာအရင်ကလူ EU ကုလသမဂ္ဂလူခွင့်ရေးကောင်စီနဲ့ကုလသမဂ္ဂအဖွဲ့အစည်းအပါအရင်လူပူးပေါင်းပါဝင်ဆောင်ရွက်ဖို့အတွက်ဒီကြမ်းတိကြဆိုတော့ကျွန်တော်မသိဘူးမသိနိုင်တဲ့အခြေအနေပေါ့နော်အဲဒီလိုအခြေအနေမှာတော့ကျွန်တော်ထင်တယ်ဒီကိစ္စအလွယ်တကူတော့ဖြစ်လာအောင်မှာမဟုတ်ဘူးဒီဒေါင်ဆန်းစုကြည်ပြောတဲ့အတိုင်းပဲဆက်လက်စောင့်ကြည့်ဖို့လိုငယ်လို့ကျွန်တော်တို့ထင်နေယူဆတယ်ဘာလို့လဲဆိုတော့အစိုးရတိတက်လာတာအခုမှတစ်နှစ်အဲရှိပြီတော့အဲ့တော့ဖိအားပေးပြီးတော့လုပ်တယ်ဆိုတာကပို့ပြီးတော့အခြေအနေဆိုးသွားနိုင်နေဆိုတာကိုနိုင်ငံတကာအတိုင်းဝိုင်းကပို့ပြီးတော့ပြိလိုက်နေလို့ကျွန်တော်ထင်နေယူဆပါတယ်
ကုလသမဂ္ဂလူခွင့်ရေးကောင်စီမှာမြမရေးဆွေးနွေးကြတဲ့အခါလူမှုအခြေပြုအရက်ဖက်အဖွဲ့အစည်းတွေလည်းနှစ်စဉ်နှစ်တိုင်းလိုပုံမှန်တက်ရောက်လေးရှိပြီးတော့သူတို့ရဲ့အမြင်တွေကိုတင်ပြလေးရှိပါတယ်။ဒါပေမဲ့အခုနောက်ပိုင်းနှစ်တွေမှာတော့ဒီလိုမျိုးဒီတက်ရောက်ဆွေးနွေးကြတဲ့လူခွင့်ရေးအဖွဲ့တွေရက်ဖက်လူမှုအဖွဲ့အစည်းတွေနှေးပါလာပါတယ်။ဒါနဲ့ပတ်သက်လို့တော့ဦးမင်းလွင်ကအခုလိုသုံးသပ်ပါတယ်
။ကျွန်တော်တို့ဒီအရင်တုန်းကတော့ဒီလူမှုအဖွဲ့အစည်းတွေကပြင်ပမှာအခြေစိုက်တဲ့အဖွဲ့အစည်းတီတီနဲ့ဆက်သွယ်ဆောင်ရွက်ပြီးတော့သွားတာတွေရှိတယ်။ပြင်ပ NGO တွေကနေကူညီထောက်ပံ့နေတဲ့ပြည်တွင်းမဝင်နိုင်တဲ့အဖွဲ့အစည်းတွေကသွားကြတာများလာဘူးအခုကအဖွဲ့အစည်းတော်တော်များများကပြည်တွင်းမှာဝင်ပြီးတော့အလုပ်လုပ်နေတဲ့အခါကျတော့အဖွဲ့အစည်းရည်တည်ရေးနောက်နောက်ပြီးတော့အဖွဲ့အစည်းရည်ရှည်အလုပ်ဖြစ်ဖို့အတွက်စီမံကိန်းတွေချဆောင်ရွက်ရတဲ့ကိစ္စတွေဖြစ်တဲ့အခါကျတော့ရခိုင်လိုအပြင်ထွက်ပြီးတော့ပြောရဖို့အခြေအနေပြင်ပလို့ကျွန်တော်မြင်ပါတယ်
ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒီလတွေကစပြီးတော့စတင်ကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှာမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ယန်ဟီလီကလည်းသူ့ရဲ့လေ့လာတွေ့ရှိချက်တွေနဲ့ပတ်သက်လို့အသေးစိတ်အစဉ်ကန်စာတစ်ကြောင်တင်သွင်းมาဖြစ်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလတုန်းကမြန်မာနိုင်ငံကိုသတင်းနှစ်ပတ်နီးပါးသွားရောက်လေ့လာခဲ့တဲ့အခြေအနေတွေအပြင်ဒီလတွေဒီဘင်္ဂလားဒေ့ရှ်နိုင်ငံကိုပါသွားရောက်ခဲ့တဲ့သူ့ရဲ့ခီးစဉ်အတွင်လေ့လာတွေ့ရှိချက်တွေကိုတော့မစ်ယန်ဟီလီကဒီမတ်လ23ရက်နေ့မှာတင်သွင်းมาဖြစ်ပါတယ်။မြန်မာနိုင်ငံလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့လေ့လာစုံစမ်းဖို့ဒီကုလသမဂ္ဂအထူးကိုယ်စားလှယ်ကိုနောက်ထပ်တစ်နှစ်သက်တမ်းတူတာဝန်ပေးအပ်သင့်မသင့်ဆိုတာကိုလည်းအခုကျင်းပနေတဲ့လူခွင့်ရေးကောင်စီအစည်းအဝေးမှာအဖွဲ့ဝင်နိုင်ငံတွေကဆုံးဖြတ်ရမှာပါရှင်